ကချင်ပြည်နယ်ဖားကန်းနဲ့တနိုင်းဒေသတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့နောက်နောက်ထပ်မံမဖြစ်ပွားစေဖို့အတွက်အစိုးရတပ်နဲ့ကချင်လူ့လတ်ရေးအဖွဲ့ KNU တို့ပြည်ထောင်စုညှိနှိုင်းရေးအဖွဲ့တွေဟာလာမယ့်25ရက်နေ့မှာအရေးပေါ်တွေ့ဆုံကြဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာတိုက်ပွဲတွေဘာကြောင့်ဖြစ်တယ်ဆိုတာကိုကွင်းဆင်းစစ်ဆေးပြီးအရေးယူဆောင်ရွက်နိုင်ဖို့အထိညှိနှိုင်းသွားကြဖို့ရှိပါတယ် VOA သတင်းနောက်ပုံမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်းနဲ့တနိုင်းဒေသမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြဒီလ16ရက်နေ့ကနေ21ရက်အထိ၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအကြတနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်မူကြမ်းကိုသဘောတူလက်မှတ်ရေးထိုးပြီးတဲ့နောက်ဖားကန်းနဲ့တနိုင်းဒေသအတွင်းပထမဆုံးပြန်လည်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်အစိုးရနဲ့ KIA ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တွေကဒီလိုတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်မကြာခင်မှာအရေးပေါ်အစည်းအဝေးခေါ်ယူပြီးနှစ်ဖက်ညှိနှိုင်းသွားဖို့ရှိနေကြောင်းတချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ်
ကျွန်တော်တို့အခုအရေးပေါ်သဘောအနေနဲ့ပြည်ပခညှိနှိုင်းရေးအဖွဲ့အနေနဲ့ဒါကိုညှိနှိုင်းဖြေရှင်းဖို့အတွက်ဆိုပြီးမှကျွန်တော်လူမှုသက်ကျွန်တော်တို့စိတ်ဆိုပြီးမှပြောထားတော့ရှိတယ်အဲကြောင့်ဆက်ပတ်ခါ24ရက်နေ့မှာဒီဥပဒေကကျွန်တော်တို့ကဖိုင်လေးကိုကျွန်တော်စောက်ခေါ်လို့25ရင်းလေးဒီကိနာမှာတခါပြန်တွေ့ဆုံဖို့ဆိုတော့အားလုံးစီစဉ်ထားထားပါတယ်
ပြီးခဲ့တဲ့ရက်တွေကဖြစ်ပွားတဲ့တိုက်ပွဲတွေမှာအစိုးရတပ်ဖက်ကရော KIA ဘက်ကပါသူတို့တမတ်နေမျိုးကိုတပ်ဖက်တပ်ဖွဲ့ကဝင်ရောက်လာတာကြောင့်တိုက်ပွဲဆက်တင်တာဖြစ်ကြောင်းပြောဆိုနေတဲ့အတွက်အရေးပေါ်အစည်းအဝေးမှာတိုက်ပွဲဖြစ်ပွားရာဒေသကိုနှစ်ဖက်ကိုယ်စားလှယ်တွေတွားရောက်စစ်ဆေးဖို့အထိညှိနှိုင်းဆုံးဖြတ်နိုင်ကြောင်းလည်းဦးလမိုင်ခွန်ကြာကပြောပါတယ
်ဒီအောက်ခြေမှာဖြစ်တဲ့ဟာတွေကိုလည်းဒီမှာညနေချင်းရှင်းပြီးတော့မှဒါမျိုးအလားတူမဖြစ်အောင်အဲ့ဒီနေရာသွားပြီးမှသူကမားတယ်မန္တလေးဆိုတဲ့စစ်တပ်တွေကလည်းပဲဒီစစ်တပ်ကနေဖရားနေပြီးတော့မှအဲ့မှာသွားရောက်စုံစမ်းဖို့အတွက်ဆိုတဲ့အဖြစ်အပျက်ကိုကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးပွဲမှာဟိုတွေ့တွေ့ဆုံမှာဖြစ်တယ်ကြာအဲ့ဒါဆွေးနွေးမယ
်ဒီလိုဆွေးနွေးဖို့အတွက်လည်းနှစ်ဖက်လုံးကသဘောတူထားပြီးဖြစ်ပါတယ်လောလောဆယ်မှာတော့ဒီလ20နဲ့21ရက်နေ့တွေကတိုက်ပွဲဖြစ်ပွားတဲ့နေရာအနီးကရွာသားတွေဟာတနိုင်းမြို့ကိုတိမ်းရှောင်နေရပြီးသူတို့ကိုဘာသာရေးအဖွဲ့မြို့မီမြို့ဖားနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကကူညီထားတယ်လို့တနိုင်းမြို့နယ်အုပ်ချုပ်ရေးမှူးဦးထင်းမောင်ကပြောပါတယ်။အဲ
ဒါ150ဝန်းကျင်လောက်ရှိပါတယ်ခင်ဗျာ။ပေါ်ဆိုင်နဲ့ငွေနဲ့ပေါက်ကပေးထားပါတယ်သူတို့စားရေးတောင်းရင်းတွေပြီးတော့
ဒီကနေ့မှာတော့တနိုင်းဒေသအတွင်းမှာတိုက်ပွဲတွေငြင်းသက်နေတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောဆိုပြီးအခြားဒေသခံတွေကတော့တနတ်တန်တချို့ကြားနေရတယ်လို့ပြောပါတယ်ဖားကန်ဒေသဘက်ကတိုက်ပွဲတွေကတော့16ရက်နဲ့19ရက်နေ့တွေကဖြစ်ပွားပြီး20ရက်နေ့ကလေးကငြင်းသက်နေခဲ့တာဖြစ်ပါတယ်ဖားကန်နဲ့တနိုင်းဒေသဟာမြန်မာပြည်မှာကြောက်စိမ့်နဲ့ပင်းအဓိကထွက်ရဒေသဖြစ်ပြီးစီးပွားရေးအရေးပါတဲ့ဒေသတွေဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့လာမယ့်မေလအတွင်းမှာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ကိုနောက်ဆုံးအတည်ပြုလက်မှတ်ရေးထိုးဖို့ရည်ရွယ်ထားပါတယ်ဒီလအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့သလိုရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်